အမေရိကန်အကူအညီနဲ့ကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲစမ်းသပ်မှုတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာမြန်မာနိုင်ငံတွင်စတင်ဆောင်ရွက်တော်မယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဖြင့်ကူးစက်ပြန့်နှံ့မှုကြောင့်လူပေါင်း800ကျော်သေဆုံးခဲ့ရပြီးတောင်နဲ့ချီကူးစက်ခံနေရချိန်မှာပဲတရုတ်ပြည်သူတွေကတော့စိုးရိမ်စိမ်းနဲ့စားနပ်ရိက္ခာတွေဝယ်ယူစုဆောင်နေကြပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာလအတွင်းကမ္ဘာစီးပွားရေးပုံမှန်လည်ပတ်နေဖို့လိုအပ်တယ်လို့ကြိုတင်ကာကွယ်မှုကိုလည်းအပြည့်အဝဆောင်ရွက်ကြဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြမှာပါရှင
်။အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဓာတ်ခွဲကျွမ်းကျင်ပညာရှင်တွေကကိုရိုနာဗိုင်းရပ်စ်စမ်းသပ်စစ်ဆေးမှုတွေကိုဖေဖော်ဝါရီလ18ရက်နေ့မှာမြန်မာနိုင်ငံမှာလာရောက်တင်ကြားပေးဖို့ရှိနေပြီးကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲစမ်းသပ်မှုတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာမြန်မာနိုင်ငံတွင်စတင်ဆောင်ရွက်နိုင်တော့မယ်လို့ကျန်းမာရေးနဲ့အာကစားပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကတနင်္ဂနွေနေ့ရန်ကုန်မှာလုပ်တဲ့အစီအစဉ်တွင်မှပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လက်တလောအသက်ရှူလမ်းကြောင်းဆိုင်ရာရောဂါစောင့်ချက်ကြည့်ရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအဆင့်နေ့စဉ်ညှိနှိုင်းအစီအစဉ်မှာဝန်ကြီးကအခုလိုပြောဆိုသွားတဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။လောလောဆယ်မှာတော့မြန်မာနိုင်ငံတွင်းကကိုရိုနာဗိုင်းရပ်စ်တန်တရားလူနာတွေကိုဗိုင်းရပ်စ်ရှိမရှိစစ်သက်ဖို့ပြည်ပဓာတ်ခွဲခန်းတွေကိုပို့ဆောင်စစ်ဆေးနေရတာဖြစ်ပါတယ်။မနေ့ဒီနေ့ကနေလေးအထိကိုရိုနာဗိုင်းရပ်စ်ဆောင့်ချစ်လူနာ9ဦးတန်တရားလူနာ2ဦးရှိပြီးဒီလိုတရားကုသနေတဲ့လူနာ10ဦးရှိတယ်ဆိုလဲဝန်ကြီးဒေါက်တာမြင့်ထွေးကအစီအဝေးတွင်မှပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကင်းကန်ကူးစက်မှုကြောင့်နေစဉ်ဆိုသလိုသေဆုံးသူဒါဇင်နဲ့ချီရှိလာပြီးကူးစက်ခံရသူတွေလည်းတိုးလာခြင်းမှာပဲတရုတ်နိုင်ငံတွင်မှတော့စိုးရိမ်စိမ်းနဲ့ဆန္ဒရိက္ခာဝယ်ယူစုဆောင်မှုတွေရှိနေတယ်လို့တရုတ်အာဏာပိုင်တို့ကတင်းင်းကလေးနဲ့သတင်းစာရှင်းလင်းပွဲမှပြောပါတယ်။ကုတန်ရဝရေးဝင်ကြီးဌာနစီးစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးဝမ်ဘင်ကအခုလိုပြောပါတယ
်前期部分省市出现了
ဒါတော့အချိန်မှာတော့တချို့ပြည်နယ်တွေနဲ့မြို့တွေမှာတော့စိုးရိမ်လွန်ပြီးဝယ်ယူနေကြတာမျိုးတချို့ကိုတွေ့ရပါတယ်လက်လီအယောင်စည်းတွေမှာဆိုရင်ဟင်းမင်းဟင်းရက်တပီးဝလံဆန်ပဲစီနဲ့အတင်းစာခေါက်ဆွဲတို့လိုကုန်တွေပြက်လက်နေပါတယ်
ကျောင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးပမ်းနေကြချိန်မှာပဲနိုင်ငံတကာလေကြောင်းလိုင်းအတော်များများကလည်းတရုတ်နဲ့လေကြောင်းပြန်တက်မှုတွေကိုစောင့်ညံ့ထားကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနိုင်ငံတွင်အနေနဲ့လိုင်းနာလှုပ်ဆောင်ရမယ့်အချက်လက်တွေအကြံပြုထုတ်ပြန်ထားပါတယ်ကျောင်းနိုင်ငံကိုတွားရောက်ခဲ့သူတွေအနေနဲ့သတင်းပတ်ကြားတီးခြားထားရှိနေထိုင်ဖို့လဲပါဝင်ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ကျူတင်ကာကွယ်မှုကိုအပြည့်အဝယူဖို့စနေနေ့မှာထပ်မံတိုက်တွန်းပြောကြားပါတယ
်။ Now, as I said, the World Health Organization has issued a number of recommendations.
သဘာဝရေးပုံမှန်လဲပတ်နေစေရတဲ့ဖြစ်လာနိုင်ခြင်းရှိတဲ့အနောက်ဆက်တွေကိုဆောင်ရှားနိုင်ရတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလိုက်နာဆောင်ရွက်ရမယ့်အချက်တွေကိုထုတ်ပြန်ထားပြီးဖြစ်ပါတယ်။ခီးသွားလာမှုတွေနဲ့ဆက်ဆက်ပြီးသတိထားရမယ့်အချက်တွေကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒီကြောင့်ပြန်လာမှုတွေမလုပ်ဖို့ဒါမှမဟုတ်လေဒီကိစ္စနဲ့ပတ်သက်ပြီးအလွန်ကြုံအရေးယူဆောင်ရွက်တာတွေကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအားမပေးပါဘူး။ဒီချက်ကအရေးကြီးတယ်လို့ထင်ပါတယ်။ခိုင်မာအကောင့်နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုပြုလုပ်တဲ့နေရာမှာစီးလုံးညီညွတ်မှုကိုအခြေခံအမှာဖြစ်ပါတယ်။ဒုံတိခါထိရိုက်စေတဲ့ဘယ်လိုပုံစံမျိုးမဆိုဆောင်ချကြဖို့လည်းအရေးကြီးပါလေ။ဒါပေမဲ့ကျွန်တော်အားလုံးအနေနဲ့ကြိုတင်ကာကွယ်မှုယူထားဖို့ကလည်းသိအရေးကြီးပါလေ
။ကျောင်းနိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တနင်္ဂနွေနေ့နောက်ဆုံးရကိန်းဂဏန်းတွေအရသေဆုံးသူစုစုပေါင်း800ကျော်ရှိခဲ့ပြီးတရုတ်တနိုင်ငံထဲမှာတင်လူပေါင်း 38,200 ကူးစက်ခံထားရပါတယ်။ကျောက်ကြီးပြင်ပနိုင်ငံနဲ့ဒေတာပေါင်း30မိဘမှာကူးစက်ခံထားရသူ350ကျော်ရှိပြီးဖိလစ်ပိုင်နဲ့ဟောင်ကောင်တို့မှာတော့တဦးစီတည်ဆုံးခဲ့ရပြီဖြစ်ပါတယ်